ကီယမျိုးသားစီယောကီယန်ယူဒူပလျာခရိုင်တမ္မာ၆ထိန်းချုပ်ရာကော့ကရိတ်မြို့နယ်အတွင်းကကီယမျိုးသားလွတ်မြောက်ရေးတပ်မတော်ခီယန်နယ်လီတရင်၂၁၀နယ်မြေမော်ခီကိုကြေးဝအုပ်စုခလေလောကျဲခေါ်ပနွယ်ဖိုကလိုကြေးဝရဲကိုမင်းညစတနာရီခွဲလောက်မှာစစ်ကောင်စီကလေကြောင်းကနေပုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့တယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးကဗီအိုအေကိုပြောပါတယ်
မင်းညာစတနာရီခွဲလောက်မှာဘာလို့ကျွန်တော်ကရင်ယူတမ်းမှာ၆နှစ်ပြီတိုင်းနှစ်အတည့်ရဲ့တိုင်းနှစ်အတည့်ရဲ့ဆုံးမနှစ်မြေမှာပေါ့နော်အဲရောနမဲပလက်ဖိုကလိုအေးယူအောင်စစ်လီရင်နဲ့ဘုန်းကကျဲတာဟုတ်စစ်လီရင်နဲ့ဘုန်းကကျဲတာအေးဖေကခေချံဖေကကြောင့်လို့ကြောင့်စီစီမီမီကိုထိမိဖြိတ်သွားတယ်ဖြိတ်သွားတော့အေးဖေကကြောင့်ပြုတ်ပြင့်လို့မရတော့အောင်ပဲအဲအချိန်ကြီးစိုးစိုးဝါဖြစ်သွား န်ကိုလေရင်နဲ့ပုံလံတင်သွားတာဖြစ်တယ
်ဖျားရှိခိုးကြောင်းနဲ့လူနေအိမ်အဆောက်အဦတွေထိခိုက်တာတွေရှိပေမဲ့လူတွေထိခိုက်သေးဆုံးမှုတွေတော့မရှိခဲ့ဘူးလို့ဆိုပါတယ်ဒီလိုတိုက်ခိုက်မှုတွေကြောင့်ဒေသခံတွေကတော့ထွက်ပြေးနေရတယ်လို့ဆိုပါတယ်တပ်မဟာ6နယ်မြေထဲမှာတော့နေ့စဉ်ဆိုသလိုဘုံကျဲတိုက်ခိုက်မှုတွေရှိနေတယ်ဆိုပြီးသူကဆက်ပြောပြပါတယ
်တပ်မဟာ6တော့မှနေ့တိုင်းနှီးပါလို့ပြောလို့ရပါသားနေ့တိုင်းနှီးပါဟုတ်ပါတယ်ဒေါနာရှိချမ်းကိုကျင်းတယ်မကျင်းနောက်ဘက်ချမ်းကိုအဲ့လိုမျိုးဒီရင်နဲ့နေတိုင်းနေပါကိုလာတယ်ဘုံတိုက်ပွဲရှိရှိမရှိရှိကြေးဝါရှိလူတွေကိုတိတိမတိတိဆိုမသိအဲ့လိုမျိုးဘုံကျဲဝါလာတော့မကြာခဏပါပဲ
အလားတူကရင်ပြည်နယ်ကြာရင်စိတ်ကြီးမြို့နယ်ကြိုက်တုံမြို့ပေါ်မှာလဲမေလ23ရက်နေ့မနေ့နေ့လဲနှစ်နာရီဝန်းကျင်လောက်မှာစစ်ကောင်စီတပ်ရဲ့လက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ကြိုက်တုံမြို့နယ်ရက်ွက်တက်ကကလေးငယ်နှစ်ဦးတည်းကတဦးကြည်ထိမှန်သေဆုံးပြီးနောက်တဦးကတော့စိုးရင်ရတဲ့အခြေအနေမှာရှိနေတယ်လို့ဆိုပါရယ်။ဒီကြောင့်တိုက်ခိုက်မှုတွေကြောင့် KNU တပ်မဟာ1တပ်မဟာ3တပ်မဟာ5နဲ့6ဒေသကဒေသခံတွေဟာညအချိန်ဆိုလဲရွာတွေမှာမနေရဲပဲတောတောင်တွေထဲပုံအောင်ပြီးအိတ်ဆက်နေရပြီးအဲ့ဒီလူတွေဟာတပ်မဟာ6နဲ့မြေဒေသအတွင်းမှာတောင်ရင်းမြေတစ်လျှောက်မှာနေထိုင်နေရတာဟာအခုဆိုရင်တစ်နှစ်ကျော်ကြာသွားပြီဖြစ်ပါရယ်ရှင်။